ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအတိုက်ခံ BNP ပါတီကိုထောက်ခံသူတောင်းတဲ့ချီဟာဒါကာမြို့တော်မှာဒီကနေ့စူဝေးဆန္ဒပြပြီးတော့ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရဆင်ပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုခဲ့ကြပါတယ်
။တော်တော်ဂရမ်တကဘီရှယ်ဆပ်တုဂျနတနီယာခနာဥပစီတိုချီအေဆိုရတာရဟတိနာ
ဝင်ကြီးချုပ်ဟာစီနာအစိုးရကတနိုင်ငံလုံးမှာသူတို့အတိုက်ခံပါတီပေါ်ထောက်ခံသူတွေကိုနှိပ်စက်နေတဲ့အတွက်စစ်တကောင်ပြည်နယ်ကနေမြို့တော်အထိလာပြီးတော့ဆန္ဒပြရတာဖြစ်တယ်လို့ဒီဆန္ဒပြသူကပြောပါတယ်သူအဆိုအာဏာရှင်အစိုးရပြုတ်ကြဖို့အတွက်ခုလိုလာရောက်စူဝေးဆန္ဒပြရတာဖြစ်တယ်လို့လည်းပြောပါတယ်နိုင်ငံတော်မှာလက်တော်တော်လာတဲ့အတွင်းမိပြတ်မှုလောင်စာဆီဈေးနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကြုံနေရတာကြောင့်ဝင်ကြီးချုပ်ဆင်ပေးဖို့နဲ့အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲအထိကျင်းပပေးဖို့တောင်းဆိုဆန္ဒပြမှုတွေပေါ်ထွက်နေတာဖြစ်ပါတယ်လက်ရှိအစီအစဉ်အရထွေထွေရွေးကောက်ပွဲကို2023ခုနှစ်ကုန်ပိုင်းမှာကျင်းပမှာပါ BNP ပါတီကဒါကာမြို့တော်မှာဒီနေ့စနေနေ့အစိုးရဆန့်ကျင်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားချိန်ဗုဒ္ဓဟူးနေ့တုန်းကတော့ BNP ပါတီရုံးချုပ်ကိုရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်ရုံးချုပ်အပြင်မှာအတိုက်ခံပါတီထောက်ခံသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ခဲ့ကြတာမှာရဲတွေကနေရီယိုဘုံတွေရာဘာကြီးတွေနဲ့လူစုခွဲခဲ့ပါတယ်အဲ့ဒီပဋိပက္ခအတွင်းအ ਨੇ ဆုံးတယောက်တည်ဆုံးခဲ့ပါတယ်တောက်ကြနေတုန်းကလည်း BNP ပါတီခေါင်းဆောင်နှစ်ယောက်ကိုအကြမ်းဖက်ဖို့လှုံ့ဆော်တယ်လို့ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်ရှင်